ချင်းကစပြီးပတ်စဉ်အင်္ဂါနေ့တိုင်းတင်ဆက်နေကြအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကဏ္ဍကိုတော်မုံမို့ထွန်းတဲ့အတူကျွန်တော်ဇော်ဝင်းကလက်တန်းဆွေးနွေးတင်ပြပါမယ်ဆက်လက်ရှိနေပါတယ်ရှိလာမယ့်နှစ်နှစ်တာအတွင်းမှာအမေရိကန်နိုင်ငံသားရေးဌာနနဲ့တခြားနိုင်ငံသားဆက်ဆံရေးသုံးစီလိုအပ်ချက်တွေကိုထောက်ပံ့လှူဆောင်သွားဖို့အမေရိကန်ဒေါ်လာတန်ပေါင်း 12,000 အသုံးစီရထားပါတယ်။အဲ့ဒီရထားတဲ့ဥပဒေမှာပါဝင်တဲ့အဓိကချက်တွေကတော့နိုင်ငံသားရှိအမေရိကန်တန်တမာအကျိုးစီးပွားတွေကိုထောက်ကူကာကွယ်သွားဖို့နျူကလ িয়ার နဲ့ဒုံးနီးပညာတွေအကြမ်းဖက်သမားတွေလက်ထဲမကျရောက်အောင်တာစီကြိုးပမ်းချက်တွေကိုအားဖြည့်လှူဆောင်သွားဖို့နဲ့ဒီမှာတော့မှာဒီမိုကရေစီတိုးတက်ထွန်းကားအောင်လှုပ်ဆောင်သွားဖို့ရည်ရွယ်ပါတယ်။ခြေခံသဘောကတော့ဒါပဲမမို့ရေမမို့ကပုံပြတိတိကျကျဆွေးနွေးတင်ပြပေးပါဦး
။ဟုတ်ကဲ့အဲ့ဒီနိုင်ငံသားဆက်ဆံရေးအခွင့်အမိန့်ဥပဒေကဒီနိုင်ငံသားရေးဝန်ကြီးဌာနအမေရိကန်နိုင်ငံတကာအတန်းလွှင့်ဌာနဒုက္ခသည်များအကူအညီပေးရေးနိုင်ငံတကာအဖွဲ့အစည်းတွေနဲ့နောက်နှစ်နှစ်မှာအရေးပါတဲ့နိုင်ငံတွေကိုအကူအညီထောက်ပံ့ပေးဖို့ငွေကြေးပံ့ပိုးပေးပါတယ်ဦးစောကြီး။
ဒါနဲ့ပြောအောင်မယ်မမို့ရဲ့ဘုရှ်အစိုးရရဲ့မြစ်တက်ရက်ခံခြင်းနဲ့အညီဒီဥပဒေထဲမှာပင်လယ်ရခြားမှာရှိတဲ့အမေရိကန်တန်ယုံနေတဲ့ခြားယုံနေစခန်းတွေကိုအဆင့်မြင့်သွားဖို့နဲ့ကာကွယ်သွားဖို့ငွေကြေးတွေလည်းပါသေးတယ်လေ။နောက်ပြီးအီရတ်နဲ့အာဖဂန်နစ္စတန်ရှိအမေရိကန်တန်ယုံနေတဲ့တန်အဖွဲ့တွေကိုအားဖြည့်သွားရေးမှာထောက်ကူသွားဖို့အသုံးစရာတွေလည်းပါဝင်ပါတယ်ဒါနဲ့မကသေးဘူး VOA အမေရိကန်တန်တောင်ပါသေးမဟုတ်ဘူးလားမမ
ဟုတ်ပါတယ်ဦးဇော်ကြီးဒီဥပဒေဟာ VOA ရဲ့အစိုးရကရမုံငွေထောက်ပံ့ပေးထားတဲ့တခြားရေဒီယိုနဲ့ဒီရုပ်မြင်သံကြားဌာနတွေအပါအဝင်အမေရိကန်နိုင်ငံတကာအတန်းလွှင့်ဌာနတွေကနေပြီးတော့ဒီအမေရိကန်ရင်ကသူ့ရဲ့မူဝါဒတွေအပေါ်တခြားနိုင်ငံတွေကသူ့ရဲ့နားလည်သဘောပေါက်လက်ခံလာအောင်ကြိုးပမ်းချက်တွေကိုအောက်ကောင်းစီဖို့ရည်ရွယ်ပြီးတော့ပြတ်ထန်းထားတာပ
ါဟုတ်တယ်မမရဲ့နောက်ပြီးတော့အကြမ်းဖက်မှုတိုက်ဖြတ်ဖို့အမေရိကန်အစိုးရရဲ့အာထုတ်ကြိုးပမ်းမှုတွေကိုထောက်ကူရေးပေါ်လဲဥပဒေပြုအမတ်တွေကအထူးအာရုံစိုက်ခင်ကြရတယ်နော
်ဟုတ်ပါတယ်ဒီမိုကရက်အောက်လွှတ်တော်အမတ်တော်မ်လန်ဒူးစ်ကဒီနျူကလ িয়ার ပစ္စည်းတွေလွှဲပြောင်းတဲ့မှောင်ခိုဈေးကွက်တွေကိုဖျက်ဆီးဖို့ရည်ရွယ်ထားတဲ့အရေးပါတဲ့ပြဋ္ဌာန်းချက်တစ်ခုကိုအခုလိုထုတ်ဖော်ပြောဆိုခဲ့ပါတယ
် The Nuclear Black Market Elimination Act which is included in our billwill authorize sanctions against individuals and companies that provide
nuclear မှောင်ခိုဈေးပပျောက်ရေးအဥရေရ nuclear အဖြစ်ရေးဤပညာမရှိသေးတဲ့ဒါမှမဟုတ်မှန်စစ်ဆေးရေးနဲ့ပတ်သက်တဲ့နိုင်ငံတကာအမှုမြူစွမ်းအင်အဖွဲ့ IAEA ရဲ့နောက်တိုးသဘောတူချက်တွေလက်မှတ်မထိုးရသေးတဲ့နိုင်ငံတွေကိုဒီဤပညာပေးတဲ့ပုဂ္ဂိုလ်တွေနဲ့ company တွေကိုဒဏ်ခတ်ပိတ်ပင်ဖို့အခွင့်အမိန်ပေးထားပါတယ် Mr. Landos ကကျွန်တော်တို့ရဲ့ဒီဥဆောင်မှုအစီအစဉ်ဟာနျူကလ িয়ার လက်နက်နည်းပညာကိုအကြမ်းဖက်သမားတွေနဲ့ရန်ကားတဲ့နိုင်ငံတွေရဲ့လက်ထဲမကျရောက်အောင်တားဆီးကာကွယ်ပေးပါလိမ့်မယ်လို့သူ့ရဲ့ပြောကြားချက်ကိုကြားခဲ့ကြရတာပါမုံမုံ
ဟုတ်ကဲ့အဲ့ဒီဥပဒေကျမ်းကဒီအီဂျစ်နိုင်ငံကိုစစ်ပတ်နဲ့မပတ်သက်တဲ့အကူအညီပေးဖို့လုပ်ငန်းစဉ်ကိုစတင်ပေးပါလိမ့်မယ်အဲ2009ခုနှစ်မှာဒီမိုကရေစီနီးကြတဲ့ပြုပြင်ပြောင်းလဲရေးတွေလူအခွင့်အရေးပြုပြင်ပြောင်းလဲရေးတွေစတင်တော့မယ့်ဒီစံနှုန်းတွေရပေါ့လေအီဂျစ်ကိုအခုလိုအကူအညီပေးတာပါဒီအီဂျစ်ဆိုင်ရာအမေရိကန်အကူအညီပေးရေး policy ကိုဝေဖန်တဲ့ Oregon ကဒီမိုကရက်အောက်ဆက်တော်အမတ် Al Blumenauer ကအခုလိုပြောပါတယ်ဦးဇော်ကြီ
း This billstarts to move us away from the preponderance of military aid and move that same dollar amount
but ဒီထောက်ကူကကိစ္စအလုံးပေါ်ဆွမ်းချုံစိုးမိုးထားမှုကနေအဲ့ဒီငွေဒေါ်လာငွေကြီးပမာဏကိုပဲလူသားချင်းစာနာမှုဆိုင်ရာအထောက်အကူပဲစီကျွန်တော်တို့ဒီဥပဒေကြောင့်စတင်ဥတီလှုပ်ဆောင်နိုင်ပါလိမ့်မယ်လို့အောက်လွတ်တော်မှာ Al Blumenauer ကပြောကြားတော်တာပါတခြားဒီမိုကရက်အမတ်တွေကရောကျင်းနှံ့ကြရလားမမ
ဘယ်ကျင်းနှံ့မှာလဲဦးဇော်ကြီးလူများစု Republican တွေဟာတဲ့ဒီ Iraq မှာဖြစ်တဲ့စစ်ကအစပေါ့လေဆူဒန်နိုင်ငံအကြောင်းတခါ American ကဒီမူးယစ်ဆေးဝါးတက်ချက်ရေးအကူအညီကို Colombia နိုင်ငံကိုပေးတာအဆုံးဒီစတဲ့ကိစ္စရပ်တွေကိုကြဲကြဲပြန့်ပြန့်အချိန်အနည်းဆွေးနွေးနိုင်ဖို့အခြေအနေပေးမဲ့ဒီဥပဒေပြင်ဆင်ချက်တွေကိုမလွတ်ဆောင်နိုင်ရအောင်ပိတ်ပင်ထားတယ်ဆိုပြီးလူနည်းစုဒီမိုကရက်အမတ်တွေကမတင်မနှက်နဲ့ခါခါတီတီဖြစ်နေကြပါတယ
်။ Republican တွေကတော့ဒီကိစ္စအားလုံးကိုကော်မတီအဆင့်မှာပယ်ပယ်နေနေအခြေအတင်ဆွေးနွေးပြီးတဲ့ဒီဥပဒေကိုစဉ်းစားဆွေးနွေးရမှာအောက်လွှတ်တော်အနေနဲ့ အရင်ကတည်းကမဲခွဲပြီးသားကိစ္စနှစ်ခုလည်းပြန်ပေါ်ခဲ့သေးတယ်နော်
ဟုတ်ပါတယ်အောက်လွှတ်တော်ကဇွန်လမှာအတည်ပြုလိုက်တဲ့ဒီကုလသမဂ္ဂပြုပြင်ပြောင်းလဲရေးဥပဒေချမ်းကိုကွန်ဂရက်ခေတ်တော်တစ်ခုလုံးကအတည်ပြုရေးသေးကြရအောင်ကြိုးပမ်းတဲ့အနေနဲ့ Republican အမတ် Henry Hyde ကဒီဥပဒေချမ်းကိုနိုင်ငံခြားဆက်ဆံရေးရာဥပဒေချမ်းနဲ့ထည့်သွင်းခဲ့ပါတယ်ဒီလိုလုပ်ခြင်းအပြင်အဲ့ဒီကုလသမဂ္ဂပြုပြင်ပြောင်းလဲရေးဥပဒေချမ်းဟာဥပဒေဖြစ်လာဖို့အခွင့်အရေးပိုကောင်းသွားတာပေါ့ဦးကျော်ကြီးရဲ့ဒါအပြင်သူကဒီတရုတ်ကို EU ဥရောပသမဂ္ဂကလက်နက်ရောင်းချတာကိုတားဆီးရဲ့ဥပဒေပြင်ဆင်ချက်ကိုပြန်တင်သွင်းလိုက်လို့အောက်လွှတ်တော်ကအတန်းနဲ့မဲခွဲဆုံးဖြတ်ပြီးတော့အတည်ပြုခဲ့ပါတယ်အဲ့ဒီဥပဒေပြင်ဆင်ချက်ဟာလည်းအောက်လွှတ်တော်ကပြီးခဲ့တဲ့တပတ်ကျော်ကပဲတည်ချခဲ့တာဒီဦးကျော်ကြီ
းဟုတ်တယ်မမွေရဲ့ဒါအပြင်နိုင်ငံခြားဆက်ဆံရေးဆိုင်ရာအဲ့ဥပဒေမှာကွန်ဂရက်လွှတ်တော်အနေနဲ့သူ့အဆိုအီရန်မှာသင်သာမြင်သာရှိတဲ့ပြည်ပြည်ကျပ်ပြည်ဒီမိုကရေစီကိုထောက်ခံတဲ့ကြီးညာချက်အသေးပဲလဲပါနေပါတယ်။ချမ်းဖဲ့မှုတိုက်ပြင်းရေးဆိုင်ရာအာဖရိကနိုင်ငံတွေကိုပေးတဲ့အထောက်ပံ့ကိစ္စတီတီနိုင်ငံမှာတည်ငြိမ်စေဖို့အမေရိကန်ရဲ့အားထုတ်ကြိုးပမ်းချက်တွေနဲ့ပြည်내တဲ့နိုင်ငံများအစိုးရတွေကအင်တာနက်ဆက်သွယ်ရေးဆိုင်ဖြတ်မှုကိုတံပြန်မှုအစီအစဉ်တွေနဲ့ပတ်သက်လို့ကွန်ဂရက်လွှတ်တော်ကိုသက်ဆိုင်ရာကအစီရင်ခံမှုဒီဥပဒေမှာတောင်းခံပြတ်ထန်းထားတာကိုတင်ပြရင်းအခုပတ်အတွက်အမေရိကန်နိုင်ငံကြီးအကြောင်းသိကောင်းစရာကဏ္ဍကိုပြန်နှားလည်ရပါတယ်ခင်ဗျာ